အာလုံးပဲမြတ်တာတက်တာတဲ့ဣရိယာပုံများနဲ့တရားကိုယူတည်လေးစားစွာနာကြားနိုင်ကြပါပြီ။ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့အလိုဆန္ဒတော်သိပြီးဘုရားထားတော်မူခဲ့တဲ့ဓမ္မခန္ဓာတော်တွေကိုဆရာတင်ပြီးတော့ဘုရားရှင်ရဲ့ကုသလေတော်ဖြစ်နေထိုးထိုးထွင်းထွင်းခန္ဓာဉာဏ်ရောက်သစ္စာဆိုင်အောင်ဆုံးမသွားခဲ့တဲ့ကျေးဇူးတော်ရှင်အက္ခမဟာပန္တိတာမိုးကုတ်ဆရာတော်ဘုရားကြီးသာဂိတမြို့အောင်ဆက်ကြမိုးကုတ်ဝိပဿနာဓမ္မရိတ်တာကြီးဤဦးစီးပရာဏနာယကဖြစ်တော်မူသောအက္ခမဟာကမ္မဌာနစရိယဘောဓစိတ်တော်ယဆရာတော်ဗဒ္ဒန္တဝိမလဗုဒ္ဓီရန်ကုန်မြို့မောဂုတ်ဝိပဿနာဇဏိဒါရာမအကြောင်းတကြီးဤဘူစီပရာဏနာယကဖြစ်တော်မူသောအက္ခမဟာကမ္မဌာနစရိယဘောဓစိတ်တော်ယဆရာတော်ဗဒ္ဒန္တဇဏိဒါလင်္ကာရအစရှိသောဆရာတော်ဘုရားတို့ဤဥပနေတယကိုခံယူလျက်ဘဝတန္တရာဆက်ဆက်ကအမိအဖဆွေမျိုးညီကိုမောင်နှမမတော်ဘူးသူမည်သည်မရှိကြလေကုန်သောနကုလမာတာနကုလပိတာမိဟောင်းဖဟောင်းဆွေဟောင်းမျိုးဟောင်းအလုံးသောတရားနာပရိသတ်ပေါင်းတော်ကောင်းတို့အားဦးစင်မြာညံမိသမြပဋိစ္စသမုပ္ပတ်သင်္တန်းတရားနှင့်ဆက်လက်၍ကျေးဇူးပြုပါလိမ့်မည်အတိစ္ဆသမုပ္ပသင်္တန်းတရားနှင့်ကျေးဇူးပြုတော်မည်လို့ဆိုတိုင်းယောဂီပေါင်းတော်ကောင်းတို့ကအရင်နေ့တွေကပြောခဲ့တဲ့တရားစဉ်ဆိုတာလေးကိုမမေ့ပါနဲ့အဲ့ဒီတရားစဉ်လေးတတိယအောင်ပြန်ပြီးတော့ပြောကြပါအောင်ဆိုလို့ဆိုတော့ယောဂီပေါင်းတော်ကောင်းတို့ရိတ်သားလာပြီးတော့တရားတွေနာကြတရားတွေအားထုတ်ကြတယ်ဆိုတာဘာလို့ခြင်းလို့လဲမေးတော့လူချမ်းသာနတ်ချမ်းသာမြမချမ်းသာတွေလူချင်းလို့ဟုတ်ပါရဲ့လားဟုတ်ပါဘူးခင်ဗျာဘာလို့ခြင်းလို့ပါလိမ့်ဟုတ်ပြီနိဗ္ဗာန်လူချင်းရင်လဲပြပိသတ္တလေးဖြစ်လိုက်စမ်းမဘာဝိပဿနာအားထုတ်ရမေဟုတ်ပြီဘလဝဝိပဒနာဖြစ်အောင်လည်းပဲရှင်နာကဘာခွာရမေဟုတ်ပြီဒိဋ္ဌိခွာမဲ့ကြရင်လည်းဘာနာလေရမေပဋိစ္စသမုပ္ပါမနာမလဲပဲနဲ့ဒိဋ္ဌိဆိုတာကွာပါမလားဒိဋ္ဌိမှမကွာပဲယန္တံအာထုတ်နေပြရင်လည်းဘလဝဝိပဒနာဖြစ်ပါမလားဘလဝဝိပဿနာမဖြစ်ရင်လည်းနိဗ္ဗာန်မြင်နိုင်ပါမလားမြင်နိုင်ပါဘူးဗျာ။ဒါကြောင့်နိဗ္ဗာန်မြင်ခြင်းဘာဝိပဿနာအားထုတ်ရမေ။ဘလဝဝိပဿနာဖြစ်အောင်ရှင်နာကဘာခွာရမေ။ဒိဋ္ဌိခွာမဲ့ကြရင်လည်းဘာနာလေရမေ။အတခြားလားတရားစင်လား။ဒီတရားအစဉ်မှာကြည်လိုက်တဲ့အခါကျတော့အခြေခံအကြဆုံးနားလည်ဖို့အချက်ဟာဘာလဲမေးတော့အိဋ္ဌသမုပ္ပါဟာနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်တယောက်အတွက်အရေးမကြီးဘူးလားကြီးသလားအဲ့ဒီအရေးကြီးတဲ့ပဋိစ္စသမုပ္ပါကိုဦးဇင်းတို့တနေ့နေပြလာခဲ့တာဒီနေ့ဆိုလို့ရှိရင်ဆက်လက်ပြီးတော့ဘာပြမလဲအင်္ဂါ12ပါးမူလနှစ်ပါးလဲပြီးသွားပြီတစ္ဆာနှစ်ခုလည်းပြီးသွားလေးခုအလွာလည်းပြီးသွားပြီဒီနေ့ဘာဆက်ရမှာလဲဟေးအင်္ဂါ12ပါးတဲ့အင်္ဂါ12ပါးဆိုတာကတော့အစံပြမဟုတ်ပါဘူးဘုပ္ပဇင်းတို့အစတုန်းကလက်ထဲမှာအင်္ဂါ12ပါးဆုပ်ပြီးတော့သူဆိုင်ရာအွယ်ထဲမှာဆိုင်ရာအင်္ဂါတွေထည့်သလိုပါပဲဆိုင်ရာအွယ်ထဲမှာဆိုင်ရာအင်္ဂါတွေထည့်သလိုပါပဲတဲ့အဲ့ဒါကိုသဘောပေါက်တဲ့အတန်လေးနဲ့ပြန်ပြီးတော့ဆိုကြည့်ရအောင်နော်သဘောပေါက်တဲ့အတန်လေးနဲ့ပြန်ဆိုတဲ့အခါကျတော့ဥပဇင်းကဒုက္ခလေးနဲ့ထောက်ပြီးမယ်ယောဂီတို့ကဥပဇင်းဒုံရွှေမှအတန်ထွက်ပြီးတော့အပြတ်သူ့အကန့်နဲ့ဆိုကြည့်ရအောင်နော်အဲ့ဒါဖြင့်အင်္ဂါ12ပါးဆိုလိုက်ပါဘယ်သူတွေပါလဲ
ဝေဒာတိခါရ
လွန်မသွားစေနဲ့နော်ဒီမှာသင်္ခါရမှာဈင်းငယ်ရပ်ပေးလိုက်တယ်ဘာဖြစ်လို့ရပ်ပေးလိုက်တယ်လို့မေးတဲ့အခါကျတော့တင်းနာမအကွက်ထဲမှာအဝိဇ္ဇာနဲ့သင်္ခါရအင်္ဂါနှစ်ပါးရှိတယ်လို့သိစေခြင်းအကျိုးကသင်္ခါရမှာဈင်းငယ်ရပ်ပေးလိုက်ပါတယ်သဘောပါရဲ့လားပါပ
ါ
ဘယ်ပြန်ဆိုလိုက်စမ်းပါဦ
းသင်္ခါရ
ရှင်းသွားမယ
်ဝိညာဏံယောအလာယနာအတာဝေဒနာ
ဝေဒနာမှာလဲဈင်းငယ်ရပ်ပေးလိုက်တယ်ဘာဖြစ်လို့ရပ်ပေးလိုက်တယ်လဲမေးတဲ့အခါကျတော့နိနံမအကွက်ထဲမှာဝိညာဉ်အစဝေဒနာဆုံးအင်္ဂါ၅လုံးရှိတယ်လို့သိစေခြင်းအကျိုးကဝေဒနာမှာဈင်းငယ်ရပ်ပေးလိုက်ပါတယ်သဘောပါရဲ့လားပါပါပဲပြန်ဆိုလိုက်စမ်းပါဦးနောက်ရှိသွားမယ
်တဏှာဥပါဒံကာမဘဝ
ကာမဘဝမှာလဲဈင်းငယ်ရပ်ပေးလိုက်တယ်ဘာဖြစ်လို့ရပ်ပေးလိုက်တယ်လဲမြည်တဲ့အခါကျတော့သုံးနံပါတ်အကွက်ထဲမှာတဏှာဥပါဒံကာမဘဝအင်္ဂါ၃ပါးရှိတယ်လို့သိစေခြင်းအကျိုးကကာမဘဝမှာဈင်းငယ်ရပ်ပေးလိုက်ပါတယ်သဘောပါရဲ့လားပါပါပ
ါ
ကဲဆိုလိုက်စမ်းအောင်ပြန်ပြီးတော့တဏှာဟုတ်ပြီလေးနံပါတ်အခွဲသေးသွားမယ
်ဇာတိ
ဇရာမရဏဇရာမရဏမှာလဲဈင်းငယ်ရပ်ပေးလိုက်တယ်ဘာဖြစ်လို့ရပ်ပေးလိုက်တယ်လဲလေးနံပါတ်အခွဲထဲမှာဇာတိနဲ့ဇရာမရဏအင်္ဂါ၂ပါးရှိတယ်လို့သိစေခြင်းအကျိုးကဇရာမရဏမှာဈင်းငယ်ရပ်ပေးလိုက်ပါတယ်တစ်ခေါက်ပြန်ဆိုလိုက်ပါဦးဇာတိ
ဇရာမရဏ
အင်္ဂါဘယ်နှပါလဲအင်္ဂါ၁၂ပါးအဲ့ဒါသူ့အကွက်နဲ့သူသူ့အဖြတ်နဲ့သူတခါလဲမြင်းနေအောင်မျက်စိတွေမြင်းနေအောင်ကြက်တဲ့အခါလဲပဲဒီလိုပဲမှတ်ပြီးကြက်ရပဋိစ္စသမုပ္ပါအနုလုံပါဠိတော်ကြီးတခါလဲပြင်တိုက်ကြီးရှောက်ဖတ်နေရင်တော်တော်နဲ့မှတ်မိမှာမဟုတ်ဘူးတော်တော်နဲ့ရမှာမဟုတ်ဘူးဆက်ဝိုင်းလဲမျက်စိတွေမြင်မှာမဟုတ်ဘူးဒါကြောင့်ဆက်ဝိုင်းလဲမျက်စိတွေမြင်အောင်စာလဲရလွယ်အောင်သူ့အဖြတ်သူ့အဖြတ်ကလေးတွေနဲ့ကြက်သွားမှတ်ပြီးတော့ကြက်သွားဟုတ်တော့မလားအဲ့ဒါမှတခါလေဆက်ဝိုင်းလေးပဲမျက်စိထဲမှာမြင်သွားမယ်အင်းတင့်နံပါတ်အကွက်ထဲမှာအင်္ဂါ၂ပါးဘယ်သူနဲ့ဘယ်သူနှိမ့်နံပါတ်အကွက်ထဲမှာအင်္ဂါ၅ပါးဘယ်သူတွေဘယ်သူတွေသုံးနံပါတ်အကွက်ထဲမှာအင်္ဂါ၃ပါးဘယ်သူတွေဘယ်သူတွေလေးနံပါတ်အကွက်ထဲမှာအင်္ဂါ၂ပါးဘယ်သူနဲ့ဘယ်သူဒီလိုတခါလေအာယုံထဲမှာထင်းမြင်ပြီးတော့ရသွားအောင်သူစာရှိတဲ့အတိုင်းရှောက်ဖတ်နေတာတော့ခလေးဖတ်ဖတ်နေတာအဲ့ဒါသိမှတ်မိတဲ့သဘောမရှိဘူးနော်အဲ့ဒါမလို့သူ့အဖြတ်ကလေးတွေနဲ့သူပြန်ပြီးတော့တစ်ခေါက်ဆိုကြည့်ဦးမယ်နော်။ကဲဆိုလိုက်စမ်းပါ
။ဝိညာဉ်ဤပါဒ။ဝိညာဉ်နာယုတ်သာယနာပါဒဝိညာဉ်။ဝိညာဉ်ဤပါဒ။ဓမ္မဘဝ။သာတိသာမဏ။
အင်္ဂါဘယ်နှပါးပါလေ
။
အင်္ဂါ၁၂ပါးအင်္ဂါဘယ်နှပါးလဲ
၁
၂ပါးအင်္ဂါ၁၂ပါးတဲ့အင်္ဂါ၁၂ပါးတော့ဒါသူရှိတဲ့အတိုင်းလေးပါပဲဒါလို့ဆိုသိသွားပါပြီပြီးသွားပါပြီနောက်ရှင်းဆက်လက်ပြီးတော့ဗာပြောမလဲဆိုတော့ဒီနေရာမှာတရေကူများနေဆိုတဲ့ဇကပိုက်ကလေးအသွဲ၈ပါးရေတွက်တဲ့ထဲမှာတော့မပါဘူးဒါပေမဲ့လို့အဲ့ဒီဇကပိုက်ကလေးမှာတရားအားထုတ်တဲ့ယောဂီများအတွဲတိတဲ့တိထိုက်တဲ့အချက်အလက်တွေများစွာအကျုံးဝင်နေတဲ့အတွေ့အဲ့ဒီအချက်ကလေးကိုလည်းပဲဘုပ္ပဒင်းကအပိုးအနေနဲ့ထည့်သွင်းပြီးတော့ရှင်းလင်းပေးပါဦးမယ်။ဒီတော့တရေကိုကောက်ပုံကောက်နေ။ဘာကောက်ပုံကောက်နေလဲ
။
အတရားထုတ်တဲ့ယောဂီများအတွေ့မသိရင်မဖြစ်တဲ့အချက်လို့သဘောထားပြီးတော့သိအောင်လေ့လာမယ်နော်။ဒါအရေးကြီးလို့ပြောတာအရေးမကြီးရင်ဘုပ္ပဒင်းထည့်သွင်းပြီးမပြောပါဘူး။တရေကိုကောက်ပုံကောင်းပြီတဲ့ဒီတော့တရေကိုကောက်ပုံကောင်းပြီဒီနှစ်နည်းရှိတယ်လို့မှတ်လိုက်ပါတရေကိုကောက်ပုံကောင်းပြီ
န
ှစ်နည်းရှိပါတယ်နှစ်နည်းကဘာတွေလဲမေးတော့လိုက်ဆိုကြည့်သားမှာပဋိစ္စသမုပ္ပါနီအဘိဓမ္မာနီတရေကိုကောက်ပုံကောင်းပြီဘယ်နှစ်နည်းပါလဲဘာနည်းနဲ့ဘာနည်းပါလဲ ဟုတ်ပြီပဋိစ္စသမုပ္ပန်နည်းနဲ့တရားကိုကောက်တဲ့အခါကျတော့လွယ်ပါလေဘာကောက်မလဲလို့ဆိုတဲ့အခါကျတော့ဒီဇဝိုင်းထဲမှာရှိနေတဲ့အဝိဇ္ဇာအစာဇရာမရဏအဆုံးအင်္ဂါဘယ်နှလုံးလဲအဲ့ဒါဟောဒီပဋိစ္စသမုပ္ပါဆေဟတခုလုံးရဲ့ကိုယ်တည်းကြီးပါပဲဘေးနာရေးထားတဲ့အသေးမွှားလေးတွေကအစိတ်ပိုင်းလေးတွေယောဂီတို့ခန္ဓာကိုယ်မှာလဲဆင်ခြင်ကြီးပေါ့မျက်စိတို့နားတို့နှာခေါင်းတို့လျှာတို့ဆိုတာတွေကအစိတ်ပိုင်းလေးတွေကြံတဲ့တခုလုံးကမှကာကြီးလုံးတင်ချောင်းရင်ယတ္တကိုဆိုတဲ့ကိုယ်တည်းကြီးဟုတ်ရဲ့လားဒီမှာလဲပဋိစ္စသမုပ္ပါဆေဟကြီးမှာလည်းဒီအတိုင်းပေါ့အဝိဇ္ဇာအစဇရာမရဏအဆုံးအင်္ဂါ၁၂လုံးဒီပဋိစ္စသမုပ္ပါကြီးတစ်ခုလုံးရဲ့ကိုယ်တည်းကြီးပြောရပါအောင်ပါတယ်တို့ကိုယ်တည်းကြီးပါတဲ့ဘေးနာရေးထားတဲ့အသေးမွှားလေးတွေအစိတ်ပိုင်းလေးတွေလေဒါကြောင့်ပဋိစ္စသမုပ္ပါနိယတန်ရေကိုကောက်ပြပါဆိုရင်အဝိဇ္ဇာအစဇရာမရဏအဆုံးအင်္ဂါဘယ်နှလုံးကောက်မလဲအဲဆယ်နှလုံးကိုကောက်ပါတဲ့ဒီတော့ပဋိစ္စသမုပ္ပါနည်းနဲ့တရားကိုကောက်တာလွယ်ပါတယ်နောက်တစ်ခါဘာနည်းနဲ့ကောက်ရအောင်ပါလဲအေးအဘိဓမ္မာနည်းနဲ့ကောက်ရအောင်မယ်အဘိဓမ္မာနည်းနဲ့တရားကိုကောက်တော့မယ်လို့ဆိုတဲ့အခါကျတော့ဥစွာပထမပညာနဲ့ပရမတ်ခွဲရမယ်တဲ့ဗါတယ
်
သာသံပေသံနေနဲ့ပြောနေယောဂီများသဘောကျခြင်းမှာကြမယ်။ဒါကြောင့်ယောဂီများနားလည်လွယ်တဲ့နီးနဲ့ဥပဒေကပြောပေးမှာနော်။ဒီတော့ဗိဓမာနီးရတရားကိုကောက်တော်မယ်ဆိုရင်ဥစွာပထမဘာနဲ့ဘာခွဲရမှာပါလေ
။
ပညာနဲ့ပရမတ်ခွဲရမယ်။ပညာနဲ့ပရမတ်ခွဲရမယ်။ဟုတ်ပြီလား။ပညာတဲ့ပညာဆိုတဲ့သဘောတရားလေးအတိဘယ်လေးလည်းနည်းနည်းသိပေးပါဦးပညာပညာဆိုတာဘာကြောင့်ပညာလို့ခေါ်လဲဟောပေတိပညာပေတိတိပညာတိဟောပေတိပညာပေတိရှင်းလူကြီးသူမတွေခေါ်ပညာသမုပ္ပါယဣတိတသမထိုးကြောင့်ပညာတိပညာလို့ခေါ်ပါတယ်ဒီတော့ပညာဆိုတာရှင်းလူကြီးသူမတွေခေါ်ပညာသမုတ်အပ်တဲ့အမီနာမမှန်သမျှသည်ပညာရှင်းလူကြီးသူမတွေခေါ်ပညာသမုတ်အပ်တဲ့အမီနာမမှန်သမျှသည်ဗါရဲလေ
ပညာ
ပညာမှတ်မိရဲ့လားရှင်းလူကြီးသူမတွေခေါ်ပညာသမုတ်အပ်တဲ့အမီနာမမှန်သမျှသည်ဗါရဲ
ပညာ
ဒီတော့ပရမဆိုတာကတော့ပရမောဥဒ္ဓမောအဝိပရိတောအထောပရမထောမဖောက်မပြန်မှန်ကန်တိမှတ်တဲ့ဂုံတကသဘောဒီပါလေပရမမဖောက်မပြန်မှန်ကန်တိမှတ်တဲ့ဂုံတကသဘောဟာပါလေ
ပ
ရမပညာနဲ့ပရမဒီပညာနဲ့ပရမဟာခွဲမနေဘူးတွဲနေတာဟုတ်ရဲ့လားปรมัตถ์ก็อ้อมมาမြုပ်နေတယ်ปัญญาก็อပေါ်มาဖုံးနေတယ်ปัญญาเนี่ยปรมัตถ์နေဘုံကเนาะปรมัตถ์ก็อ้อมมาနေတယ်ปัญญาก็อပေါ်อ่ะဖုံးတာဒီတော့ปัญญาเนี่ยปรมัตถ์နေတဲ့အခါကျတော့သူ့တဘာဝအတိုင်းနေတဲ့အခါကျတော့ခွဲမနေဘူးတွဲနေတယ်ခွဲမနေဘူ
း
တွဲနေတယ်ဟုတ်ပြီလားဒီတော့ဥပဇင်းတို့ကအဘိဓမ္မာနိယတရားကိုကောက်တော်မယ်ဆိုရင်ဒီပညာနဲ့ပရမတ်ခွဲပြလိုက်ရတယ်ဟုတ်ပြီလားပညာနဲ့ပရမတ်ကိုခွဲပြလိုက်ရပညာနဲ့ပရမတ်ဆိုတာလဲဒါပုံနဲ့ပြနေတာသဘောသိကြခြင်းမှကြာဦးမယ်ဒကာဒီနဲ့ရှင်းအောင်ဥပမာလေးဆောင်ပြီးပြောဦးမယ်ဆိုရင်ကဲဒကာကြီးဥမြင့်ဟန်ဆိုတာမရှိဘူးလားအဲ့ဒီဥမြင့်ဟံဥမြင့်ဟံဆိုတာဘယ်သူ့ကိုဥမြင့်ဟံလို့ခေါ်တာလဲဟောတယောက်တစ်ပေါက်တွေဖြည့်ကုန်ပြီတယောက်တစ်ပေါက်တွေတယောက်တစ်မျိုးတွေကိုညံမိသမျှဖြည့်ကြတာပေါ့လေတကယ်သိသိတော့ဥမြင့်ဟံဥမြင့်ဟံဆိုတာဘာကိုခေါ်တာမှမဟုတ်ပါဘူးခန္ဓာ၅ပါးကြီးကိုဥမြင့်ဟံလို့သူ့မေယာချစ်ခင်လို့မှဲ့ထားတာဟုတ်တယ်မလားခန္ဓာ၅ပါးကိုပဲသူ့မေယာဘယ်လိုမှဲ့ထား
ဉာဏ်
အဲဥမြင့်ဟန်လို့မဲ့ထားတော့ဒီတော့ဥမြင့်ဟန်ဆိုတာကနာမည်အဲ့ဒီဥမြင့်ဟန်ဆိုတဲ့နာမည်ကတခြားလားပညာပညာပါဘုရားအဲ့ဒီပညာကဘယ်ပေါ်မှာတည်တယ်လဲမေးရင်ဟောဒီခန္ဓာ၅ပါးဆိုတဲ့ပရမတ်ပေါ်မှာတည်တယ်ဗျာမိတယ်ဗျာပညာဆိုတာသူ့အတူယက်တီလို့မရဘူးပရမတ်ကိုအမိပြုပြီးယက်တီရဟုတ်ဟဲ့လားပညာဆိုတာသူ့အတူယက်တီလို့ရတယ်မရပါဘူးဘယ်သူ့ကိုမိရလဲဟဲပရမတ်ကိုမိရတယ်ဒီတော့ခန္ဓာ၅ပါးကပရမတ်ဥမြင့်ဟံကပညာဟောဒီလိုနေတာခန္ဓာ၅ပါးကအောက်မှာမြုပ်နေတယ်ဥမြင့်ဟံဆိုတဲ့နာမည်ကအပေါ်မှာဖုံးနေတယ်ဒီတော့ဥမြင့်ဟံဆိုတဲ့နာမည်မှန်သမျှပညာပေါ့ဗျာခတ်တူတို့မှတ်တာပေါ့အဲ့ဒီနာမည်ဤတရားမီယာဖြစ်တဲ့ခန္ဓာ၅ပါးဓာတ်တရားပရမကိုခန္ဓာကိုနာမည်နဲ့ကိုခန္ဓာနဲ့ခွဲကြည့်ရင်ပညာပရမကွဲပါလေဟုတ်ရဲ့လားဥမြင့်ဟံဆိုတာကနာမည်နာမည်ဆိုတော့ဘာခေါ်မလဲဥမြင့်ဟံနာမည်ဤတရားမီယာခန္ဓာ၅ပါးကပရမဟုတ်တယ်မလားခန္ဓာ၅ပါးကဥမြင့်ဟံဆိုတဲ့နာမည်ကဩပညာနဲ့ပရမကွဲတကယ်စဉ်းစစ်တော့ဥမြင့်ဟံဆိုတာကသူ့အမေကသမုတ်ထားလို့ရှိနေတဲ့သဘောတကယ်အပြည့်မရှိဘူးတကယ်ပရမတ္ထအပြည့်ရှိတာကခန္ဓာ၅ပါးပဲရှိတယ်ဟုတ်တယ်မလားဒီတော့ပညာကပရမပေါ်မှာဖုံးပြီးတော့နေတယ်အဲ့ဒါကိုယောဂီတို့ပညာဆိုတာကမရှိမှပရမကမှရှိမှပညာကသမုတ်ရှိသမုတ်ထားလို့ရှိနေတာပရမတ်ကမှအဟုတ်ရှိဟုတ်ရဲ့လားပညာကသမုတ်ရှိရှေးလူကြီးသူမတွေသမုတ်ထားလို့ရှိနေတာပရမတ်ကမှအဟုတ်ရှိတာအဲတကယ်အဟုတ်ရှိတာဟုတ်ပြီလားတကယ်စဉ်းစစ်တော့ပညာဆိုတာမရှိဘူးဝိပဿနာရှုတယ်ရှုတယ်ဆိုတာဟာရှုတယ်ဆိုတဲ့စကားလုံးဟာစာတန်ပေတန်နည်းနည်းပါနေတယ်ရှုတယ်ဆိုတာဘာလို့တလဲကြည်တာပဲရှုတယ်ဆိုတာဘာလို့ကြည်တာပဲကြည်တယ်ဆိုတဲ့နေရာမှာရှိတာကိုကြည်မှာမြင်မှာပေါ့ဟုတ်တယ်မလားမရှိတာကိုသွားကြည့်နေရင်မမြောပညာဟာရှိတဲ့တရားလားမရှိတဲ့တရားမရှိတဲ့တရားပါဘရမဟာမရှိတဲ့တရားလားရှိတဲ့တရားလားမရှိတဲ့တရားပါဒါကြီးယောဂီတို့ဝိပဿနာရှုမယ်ဆိုရင်ပညာရှုမှာလားဘရမရှုမှာဘရမရှုရမှာပေါ့ဘရမဆိုတဲ့အရှိတရားကိုရှုမှဖြစ်ပြဆိုတဲ့တရားမြင်မှာပေါ့ဒီပညာကြီးဥမြင့်ဟန်ဆိုတဲ့နာမည်ကြီးသွားရှုနေတော့ပညာရှုနေတာအဲ့ဒါရှုလို့မြင်မှာမလားမြင်ပါဘူးမမြင်ပါဘူးတဲ့ပညာဆိုတာမရှိတဲ့တရားပရမတ်ကမှအရှိတရားမရှိတာသွားရှုနေရင်မမြင်ဘူးရှိတာရှုမှမြင်မှာပါဥပမာအဖြစ်ကဲယောဂီပေါင်းတော်ကောင်းတို့ဒီကိုကြည့်လိုက်ကြသားမှာမာတွေ့တော့မာတွေ့တော့ဟောဟဲ့ဘီဒီကိုအားလုံးကြည့်လိုက်ကြသမ်းပါကြည့်ပြီမလားဘာတွေ့တော့ဟမ်ဘာတွေ့တော့ဟာမရှိပါဘူးဆိုမှတွေ့နေရမင်းတို့ကလည်းဟမ်ပညာဆိုတာရှိတဲ့တရားလားမရှိတဲ့တရားအဲ့ဒါသူကပညာတွေးနေကြပြီကဲမရှိတာကိုတွေးတယ်ဆိုတော့သူမျက်စိကဘာပေါက်တွင်းပြီးတော့ဘယ်လိုမြင်မလိုက်လဲတော့မသိတော်တော်ဆန်းတော့ဆန်းသားပဲယောဂီတို့ဒီကိုအားလုံးကြည့်လိုက်ကြသားမှာကြည့်ပြီးပြီလားကြည့်ပါပါဘာတွေးတော့ဘာမှမတွေးဘူးဒီဟိုကြည့်လိုက်ကြသားမှာသူဥပဇင်းကဒီဟိုကြည့်လိုက်ကြသားမှာဆိုရင်အာယုံဝတ္ထုတစ်ခုခုတော့ပြထားမှာပေါ့ဘာမှမပြဘဲနဲ့ဥပဇင်းကယောဂီတို့ဒီဟိုကြည့်လိုက်ကြသားမှာဆိုတော့ယောဂီတို့ကအားလုံးမကြည့်ဘူးလားကြည့်မကြည့်ပါဘူးကြည့်တော့ဘာမြင်တော့ဘာမှမမြင်ဘူးခုမှဘာမှမမြင်ဘူးဘာဖြစ်လို့မမြင်တာလဲရှိမှမရှိပဲနဲ့မရှိတာကြီးကြည့်တော့ဘာမြင်မှာတော့ကဲဒီဟိုကြည့်လိုက်ကြသားမှာဆိုတော့မကြည့်ဘူးလားမကြည့်ပါဘူးဘာမြင်တယ်လဲဖက်ကလေးမြင်တယ်ဘာရောင်လေးပါလေဟောသေသေးချာချာကွဲကွဲပြားပြားကိုမြင်သွားတာအဲ့ဒါမရှိလို့လားရှိလို့လား
ရှိပါပါ
ရှိတဲ့တရားဆိုလိုသည်ကမရှိတဲ့တရားသွားကြည့်တယ်ရေမမြင်ဘူးရှိတဲ့တရားကိုကြည့်မှာမြင်ပါပါနင်းတာဗျာပညာဟာမရှိတဲ့တရားလားမရှိတဲ့တရားလား
ရှိတဲ့တရ
ားပါပါပရမတ်ကမရှိတဲ့တရားလားရှိတဲ့တရားလား
ရှိတဲ့
တရားပါပါအပြင်ဝိပဿနာရှုတဲ့အခါကျတော့ပညာရှုမှာလားပရမတ်ရှုမှာလား
ပရမတ်ရှုမှာပါ
ပါဘူး ပရမရှုမမိမိတို့မြင်လို့မြင်စေခြင်းနဲ့ဖြစ်ပြမမြင်ဘူးလားမြင်ပါလား
မြင်ပါ
ဘူး ဒါကြောင့်ဝိပဿနာလို့အာထုတ်တော်မယ်ဆိုရင်ပညာပရမတ်တော်ကိုယ်ကိုနေရမယ်ဝိပဿနာလို့တဲ့အာထုတ်ပြီးပညာပရမတ်လောက်မှမကွဲမဲနဲ့အာထုတ်နေတဲ့ပုဂ္ဂိုလ်ဟာရောင်ဝါရောင်ဝါရှုနေတဲ့သဘောပဲဟုတ်တယ်ဟုတ်လားသူဖြန်းရှုမှန်းရှုနဲ့သူရှုနေတဲ့သဘောပဲတကယ်အမှန်မြင်တဲ့သဘောရှုတာမဟုတ်ဘူးဒါကြောင့်မလို့ဥပဒေဒီဥဒါပြောတာကအလကားဒိဗေမဲ့ပြောနေတာမဟုတ်ဘူးယောဂီတို့တရားရှုနေတဲ့ယောဂီတွေအတွက်ဒီပညာပရမတ်ကလည်းကွဲသိင်းလို့ကိုခွဲပြနေတာဟုတ်ပြီလားသူပရမတ်ပင်ကိုသဘာဝအရှိနေတဲ့နေတာကပညာနဲ့ပရမတ်ဟာခွဲနေသလားတွဲနေ
တ
ွဲနေတယ်အဲ့ဒီတွဲနေတဲ့ပညာနဲ့ပရမတ်ကိုအဘိဓမ္မာနိယတရားကိုကောက်တော်မယ်ဆိုရင်ဟောတယ်လို့ခွဲပလိုက်ရတယ်ဆိုတော့ဆိုလိုသည်ကပညာကိုဖယ်ထုတ်လိုက်ဆိုတာပေါ့ပညာကိုဖယ်ထုတ်လိုက်တဲ့အခါကျတော့အတွင်းမှာပရမတ္တမပေါ်ဘူးလားပေါ်လားပေါ်လားအဲပေါ်လာတယ်အဲ့ဒီအတွင်းပရမတ္တကိုကောက်ယူတာကိုမှအဘိဓမ္မာနိအယတရားကိုကောက်တယ်လို့ခေါ်ပါသည်ဘာကောက်တယ်လို့ခေါ်ပါလိမ့်တရားကိုကောက်တယ်လို့ခေါ်ပါသည်တဲ့ဟုတ်ရဲ့လားခဲ့တာပြည့်ရဲ့ဒီနည်းလေးသိသွားလို့ရှိရဲ့ဒီအင်္ဂါ12ပါးမှာတရားကိုကောက်မှာခဲ့အစဆုံးအင်္ဂါဘယ်သူပါလိမ့်ဗျာအစဆုံးအင်္ဂါဘယ်သူပါလိမ့်အဝိဇ္ဇာအဝိဇ္ဇာဆိုတာနာမည်ကြီးဗျအဝိဇ္ဇာဆိုတာဘာပါလဲန
ာမ
ည်ပါဗျာနာမည်ဆိုရင်ပရမတ်လားပညာလားပည
ာ
ပါဗျာပညာဆိုတဲ့အဲ့ဒီအဝိဇ္ဇာကိုအဝိဇ္ဇာကိုတခါတည်းဖွင့်လိုက်လှန်လိုက်တဲ့အခါကျတော့အတွင်းထဲမှာပရမတ်သားကဘယ်သူများပေါ်လာမလဲလို့မေးတဲ့အခါကျတော့မောဟစေတသိက်ကလေးပေါ်လာတယ်ဘယ်သူပေါ်လာပါလဲအဲ့ဒီမောဟစေတသိက်ကလေးကောက်ယူတာကိုပဲအဘိဓမ္မာနိယယတရားကိုကောက်တယ်လို့ခေါ်ပါသည်ဟုတ်ပြီလားပြန်ပြောပါဦးမယ်အစဆုံးအင်္ဂါဘယ်သူပါလဲအဝိဇ္ဇာဆိုတာနာမည်နာမည်ဆိုတော့ဘာပြောမလဲအဲ့ဒီပညာကိုဖယ်လိုက်တဲ့အခါအတွင်းထဲမှာပရမတ်သားကဘယ်သူများပေါ်လာပါလဲအဲ့ဒီမောဟဆိုတဲ့ပရမတ်သားလေးကိုကောက်ယူတာကိုဘာနိယတရားကိုကောက်တယ်လို့ခေါ်ပါလဲအဘိဓမ္မာနိနဲ့တရားကိုကောက်တာဒါတော့မှပဲတကယ်အလုတ်သမားကြတော့ဒီလောက်ပြီးသားရုံနဲ့မပြီးသေးဘူးဒီတဲ့နည်းနည်းလေးနှိုက်ပြီးတော့အတွင်းကြကြလေးသိရအောင်မယ်မောဟဆိုတာလဲတကယ်လိုက်မယ်ဆိုရင်ပရမအစ်စ်မဟုတ်သေးဘူးသူလဲပညာပဲရှိသေးတယ်တကယ်ဝိပဿနာရှုတဲ့အခါကျတော့မောဟရှုလို့မရဘူးမောဟဆိုတာနာမည်နာမည်ဆိုတာပညာပညာဆိုတာမရှိတရားမရှိတရားသွားရှုရင်ဖြစ်ပြမမြင်နိုင်ဒါပြင်ပရမစစ်စစ်ကြည့်အောင်လိုက်မယ်ဆိုရင်ဘယ်လိုလိုက်မလဲမောဟဘာသဘောရှိတယ်လေအဲ့ဒါတော့ကြည့်အောင်လိုက်ရလိုက်တဲ့အခါကျတော့မောဟဘာသဘောရှိတယ်တွေးဝေမှုသဘောရှိဘာသဘောရှိ
တွေးဝေမှု
အဲအဲ့ဒီတွေးဝေမှုသဘောလေးရဲ့ဖြစ်မှုပြတ်မှုကိုရှုတာကိုမှမောဟဝိပဿနာရှုတယ်လို့ဒီလိုသုံးပါတကယ်စင်းစစ်တော့မောဟရှုလို့မရဘူးနော်အလုံသမားတွေဒါအရေးကြီးပါတယ်ဒကာကြီးတွေမာကြီးတွေဒီလိုသဘောလေးတွေနဲ့နဲ့နော်နော်သိမထားရင်ခင်ဗျားတို့ရှုပဲရှုညာတော့လဲပဲရောင်ဝါရောင်ဝါရှုနေတဲ့အဓိပ္ပာယ်ရောက်မှာအခုဆရာတော်ကြီးကတော့မိတ်ရှိထားတယ်လောဘစိတ်ပေါ်လဲဖြစ်ပြရှုဟုတ်ပြီလားဒေါသစိတ်ပေါ်လဲမောဟစိတ်ပေါ်လဲကဲမောဟစိတ်ပေါ်လဲဖြစ်ဖြစ်ရှုဆိုတော့ဘာရှုဘာရှုတော့အခုမှတွေ့ဖို့မှုသဘောကိုရှုတယ်လို့ပြောတာဟိုကိုခင်ဗျားတို့ဟိုတော့ဟာဆိုလို့ချင်းကိုတော့နဲ့ကတိကတအတော်မေးတာပဲမောဟရှုပါဆိုမှမောဟရှုတာပေါ့ကိုတော့ဆိုရင်အဲ့ဒါမဟုတ်သေးဘူးဟုတ်တယ်မဟုတ်လားဟေးမောဟရှုဆိုလို့ရှိရင်ကိုကဘာရှုရမလဲဟောတဲ့ပြောတဲ့ပုဂ္ဂိုလ်ကတော့ဒီလိုပဲနာမည်တက်ပြီးတော့ပညာအနေနဲ့ပြောရမှာပဲမင်းတို့လောဘစိတ်ပေါ်လဲဖြစ်ပြည့်စုဒေါသစိတ်ပေါ်လဲဖြစ်ပြည့်စုမောဟစိတ်ပေါ်လဲဖြစ်ပြည့်စုသို့တော်ကောကလောဘဆိုတာဘာဘာသဘောဒေါသဆိုတာဘာသဘောမောဟဆိုတာဘာသဘောဒီသဘောဆိုင်အောင်သိထားဓမ္မဆိုတာသဘောတရားကိုဓမ္မခေါ်တာပဲလောကတဏ္ဍပုံဝါနမိတ်အရေးအယောင်မရှိဘူးဓမ္မဘုရားမောဟဆရာတော်ကြီးကမောဟစိတ်ပေါ်လဲဖြစ်ပြရှုလို့ပြောတဲ့အခါကျတော့ဒကာကြီးတွေဒကာမကြီးတွေကဘာရှုမလဲတွေးဝေမှုသဘောလေးကိုရှုပါတွေးဝေမှုသဘောလေးရဲ့ဖြစ်မှုပြတ်မှုကိုရှုနေတဲ့ယောဂီတယောက်ကိုမှယောဂီသင်ဘာရှုနေတယ်လဲလို့မေးတော့ ဟောဒါပြင်းမောဟဆိုတာသူများမေးရင်ပြောဖို့အတွက်နာမည်ပေးထားတာတကယ်ရှုတော့ဘသူ့ကိုရှုရမလဲထို့တူဘောလောဘဆိုလဲဒီတိုင်းပဲလောဘလုပ္ပတိလောဘလိုချင်တတ်တဲ့သဘောဟာလောဘဒါပြင်းလောဘရှုဆိုရင်ဘာရှုမလဲအဲလိုချင်မှုသဘောလေးရဲ့ဖြစ်မှုပြက်မှုကိုရှုရအဲ့ဒီလိုချင်မှုသဘောလေးရဲ့ဖြစ်မှုပြက်မှုရှုနေတဲ့ယောဂီတယောက်ကမှယောဂီကြီးတင်ဘာရှုနေတယ်လဲမေးတော့လောဘပါဘာဒါပြင်းလောဘဆိုတာသူများမေးပြောဖို့အတွက်နာမည်ပေးထားတာတကယ်ရှုတော့လိုချင်မှုသဘောလေးရှုရမှာဗျာဟုတ်လားဒါအရေးကြီးတယ်နော်အလုံးသမားတွေဒါအရေးကြီးလို့တပည့်တော်မပြောနေတာဒါလေးကိုသေချာမှမဒီတရားမျိုးခင်ဗျားတို့မမှတ်သားသားခဏခဏကိုနာပေးဖို့ကောင်းဒါအလုတ်ကိုနင်းနေနော်တော့ပြောတာဒေါသစိတ်ပေါ်လဲဖြစ်ပြက်ရှုလို့မဟုတ်ဘူးလား
ဟ
ုတ်ပါဘူးခင်ဗျာအဲဒေါသစိတ်ပေါ်လဲဖြစ်ပြက်ရှုလို့ဟောတော့ဒေါသစိတ်ဆိုတာဘာရှုရမှာလဲလို့ပြီးတော့ကြမ်းတမ်းတဲ့သဘောလေးပြင်းမာတဲ့သဘောလေးဒီလိုမဟုတ်လားအဲ့ဒီကြမ်းတမ်းပြင်းမာတဲ့သဘောလေးကိုဖြစ်ပြက်ရှုပါအဲ့ဒီကြမ်းတမ်းပြင်းမာကြမ်းတမ်းပြင်းမာတဲ့သဘောလေးဖြစ်ပြရှုနေတဲ့ပုံကိုတရားကိုမှခမားပါရှုနေလဲမိတ်ဆွေရေလို့မေးတော့ဟုတ်ပါပါဘုရား။အော်ဒါပြီးဒေါသဆိုတာသူများမေးပြောဖို့အတွက်နာမည်ပေးထားတာပါလား။တကယ်ရှုရမှာကကြမ်းတမ်းတဲ့သဘောပြင်းမာတဲ့သဘောလေးကိုရှုရမှာဗျာ။ထို့အတူပဲပေါ့ဝေဒနာနုပါဒနာရှုတယ်ဆိုတော့ပြောတော့ဝေဒနာနုပါဒနာရှုတာပဲ။တကယ်ရှုတော့ခံစားမှုသဘောလေးကိုရှုရမှာ။ဘာရှုရမှာလဲ?ခံစ
ားမှုသဘောလေ
းအဲ့ဒီခံစားမှုသဘောလေးကိုရှုနေတဲ့ပုံကိုတယောက်ကိုမှခမားဘာရှုနေသလဲပြောလို့မေးတော့ဝေဒနာအဲဝေဒနာနုပါဒနာရှုနေပါလေဗျာလို့မပြောအောင်လားပြောအောင
်
။ဒါဖြင့်ပရမတ်စစ်စစ်လိုက်ပြီဆိုတဲ့အခါကျတော့သဘောတရားထိအောင်လိုက်ရမှာ။ဒါအလုံးသမားတို့မှမသိရင်မဖြစ်ဘူးနော်အလုံးမလုံးတဲ့ပုံကိုယ်တွေဘဟုသုတအဖြစ်လေးလာတဲ့ပုံကိုယ်တွေအတွက်ကြတော့အဝိဇ္ဇာတရေကိုပေါက်ရင်မောဟကောက်ပါတယ်ဆိုပြီးပြီအလုံးသမားတို့ကြတော့ဒီလိုနည်းနည်းနည်းနည်းလေးနှိုက်ပြောမှခင်ဗျားတို့လည်းဒီလိုကိုသိထားမှအလုံးရှုလို့ရမှာဟုတ်ပြီလားရှင်းရောရှင်းရဲ့လားဟေးအလုံးသဘောတွေကမရှင်းရင်လည်းကြားနေတတ်တယ်ရှင်းသွားရင်လည်းပဲခဏလေးနဲ့ကိစ္စပြေးနိုင်ပါလေမရှင်းလို့ကြားနေတာအရှင်အာနန္ဒာဟိုကြီးဂါကြီးတွေတမကြီးတွေနာဘူးကြားဘူးတယ်နော်အရှင်အာနန္ဒာတညလုံးတခါတည်းညင်သုံးရံမအိပ်ဘဲနဲ့အပြင်းထန်မနဲ့လဲတန်ခါရင်နာတင်ပွဲကြီးကြွရတော့မယ်ရဟန္တာဖြစ်နေဝိညာဉ်တို့တညလုံးညင်သုံးရံတရားမှမအိပ်ဘဲနဲ့အပြင်းထန်ကြိုးစားတာတခါတည်းမှာပဲဝိရိယလွန်ခဲ့ပြီးတော့တမာရိယနဲနေတာနဲ့တရားခွင်ဟလာကျင့်စဉ်မတည့်တာနဲ့တခါတည်းမို့တာအာယုန်နာကျင်းသွားတယ်တရားမရဒီတော့မှအင်းဒီအချိန်နေရောက်တော့ငါယဟန္တာဖြစ်နေတော့တန်ခါယနာတင်ပွဲတဲ့ဝင်နှွေးနိုင်မှာမဟုတ်တော့ပါဘူးလေတော့ကြလဲတန်ခါယနာတင်ပွဲသွားအောင်မှာအဲ့တော့ခိတ္တခဏတော့အမောပန်နာအမောပန်ဖြေလိုက်ပါအောင်မယ်ဆိုပြီးတော့ခရင်ကြောင်ဆောင်လေးပေါ်မှာတင်မလွဲလေးထိုင်တုံးလုံးလဲမလို့ခြေထောက်နဲ့မြေကြီးနဲ့လဲလွတ်ခါလေးခေါင်းနဲ့ခေါင်းနဲ့လဲမတိသေးဘူးအဲ့ဒီဂျားလေးအတွင်းထဲမှာတကယ်ဝိရိယကစောစောကလွန်ကဲနေတယ်တမာရီကနဲနေတာအဲ့ဒီအချိန်မှာဝိရိယလေးနည်းနည်းရှော့ချပေးလိုက်တဲ့အခါမှာတမာရီနဲ့တွားညီပြီးတော့တခါတဲ့အဲ့ဒီအချိန်လေးအတွင်းမှာကိုကြံတဲ့အထက်မဲ့၃ပါအထက်ပို၃ပါတန်းရသွားပြီးတော့ယဟန္တာဖြစ်သွားအရှင်အနန္ဒာရှင်မြတ်ဟာယဟန္တာဖြစ်တာသိမ့်ဆန်းနေဒါကြောင့်တချို့ကပြောတယ်အရှင်အနန္ဒာယဟန္တာဖြစ်တာဣရိယာပုတ်၄ပါးမှလွတ်ပြီးတော့ဖြစ်တယ်လို့တို့တော်တင်စားပြောကြဒီတော့ဘာပြောနေလဲဦးသိပြောဟိုကတညာလုံးအထုတ်တာမရတာဒီကျင့်စဉ်မတည့်ဘူးဖြစ်နေတာဝိရိယနဲ့တမာတိညီအောင်ညှိပြီးအထုတ်ရမှာအဲ့ဒါညီအောင်မညှိပဲနဲ့အထုတ်နေတဲ့အတွက်ကျင့်စဉ်ကမတည့်ဘူးဖြစ်မတည့်တော့တညာလုံးအထုတ်တာရသလားမ
ရပါ
ဘူးအဲညီသွားတဲ့သွားတဲ့အခါကျတော့မှကဲခဏလေးတုံးလုံးလဲတဲ့အချိန်လေးအတွင်းမှာဟိုပဲဘာဖြစ်သွားအေးဒီလိုပဲဒီနေရာမှာလည်းဒကာကြီးတွေဒကာမကြီးတွေဒီလိုသဘောတရားတွေညာတပရိညာအနေနဲ့ပိုင်ပိုင်မိမိသိပြီးမှအလုံးလုံးလိုက်ရင်ခဏလေးနဲ့ခင်ဗျားတို့ခကြီးပေါက်နိုင်ဒါလိုသဘောတရားတွေမရှင်းလင်းမဲနဲ့သူများရှုဆိုလို့ရှုသူများမှတ်ဆိုလို့မှတ်ဆိုရင်ဖြင့်အချိန်နေကြာနေတတ်ပါတယ်တဲ့ဟုတ်ပြီလားဒါကြောင့်ဦးဇင်းဒါဟုတပင်တပတ်အရေးတကြီးပြောပေးပါတယ်ဒါယောဂီတို့အတွက်တရားထုတ်တဲ့ယောဂီတွေအတွက်အထူးမှပြီးတော့ပြောတာနော် ဒီတာမန်လေးလာရပုဂ္ဂိုလ်အတွက်ကပုဂ္ဂိုလ်များအတွက်ကြတော့အဝိဇ္ဇာရဲ့တရားကွာမောဟပါဘုရားလို့ပြောလိုက်ရင်မပြီးဘူးလားပြီးသွားဘူ
း
အေးပြီးသွားပါလေတဲ့ခဲ့တာပြည့်ရှိသွားလိုက်ပါအောင်ဘုသူတွေ့ပါလေအဲသင်္ခါရကိုတရားကိုကောက်တော်မယ်ဆိုတဲ့အခါကြတော့သင်္ခါရတယုတ်ကိုအရင်ထုတ်ပါတဲ့ဘာအရင်ထုတ်ရမှာလဲသင်္ခါရတယုတ်ထုတ်တော့သင်္ခါရတယုတ်ဟာ3မျိုးရှိတယ်လို့မှတ်လိုက်ပါဘယ်နှမျိုးရှိပါလေ
3
မျိုးอ่ะဘာတွေလဲဆိုတော့လိုက်ဆိုကြည့်သားမှာအပုံညာပြီးသင်္ခါရအ
ပုံညာပြီးသင်္ခါရ
ပုံညာပြီးသင်္ခါရအ
ပုံညာပြီးသင်္ခါရ
အာနေစာပြီးသင်္ခါရအ
ာနေစာပြီးသင်္ခါရ
သင်္ခါရဘယ်နှမျိုးလဲ
3
မျိုးอ่ะဘာတွေလဲပြီးတော့အပုံညာပြီးသင်္ခါရပုံညာပြီးသင်္ခါရအာနေသာပြီသင်္ခါရသင်္ခါရဘယ်နှမျိုးလဲ
3
မျိုးယောဂီတို့ဆိုရိုးဆိုစဉ်နဲ့တော့မတူဘူးယောဂီတို့ဆိုရိုးဆိုစဉ်ကဘယ်လိုဆိုသလဲပုံညာပြီအပုံညာပြီအာနေသာပြီဒီလိုဆိုတယ်အခုဦးဝိသေယဆင်ပေးလိုက်တာကစိတ်တို့ဤအယုံအလအမြတ်ဒါကိုကြည့်ပြီးတော့ဆင်ပေးလိုက်တော့အပုံညာပြီပုံညာပြီအာနေသာပြီလို့ဒီလိုဖြစ်သွားတယ်နော်ဒီတော့အပုံညာပြီးသင်္ခါရတရားကိုကောက်မယ်ဆိုတော့အပုံညာပြီးသင်္ခါရဆိုတာတခြားလားအကုသိုလ်တရားတွေလားအက
ုသိုလ်တ
ရားအကုသိုလ်တရားတွေဆိုတော့သူတော်ကောင်းများဘုဟုတ္တရှိကြပါတယ်အကုသိုလ်စိတ်12ပါးရှိတယ်တဲ့အကုသိုလ်စိတ်ဘယ်နှပါး12ပ
ါ
းမှတ်ထားနော်မှတ်ထားနော်နောက်နေ့တွေလည်းဒီတန်တွေပြန်လာဦးမှာအကုသိုလ်စိတ်ဘယ်နှပ
ါး
12ပါးရှိတော့စိတ်ရှိရင်စေတသိက်လည်းရှင်ရတယ်သာပရမတ္ထဓမ္မတို့ရဲ့တဘာဝစိတ်ရှိရင
်
စေတသိက်လည်းရှင်ရတယ်ရှင်တော့ဘယ်လိုရှင်မလဲစိတ်တေနတမမုဒ္ဓိသေးစိတ်နဲ့အမြစေတသိက်ရှင်ရစိတ်နဲ့အမ
ြ
စေတသိက်ရှင်စိတ်12ပါးရှိရင်စေတသိက်လည
်း
စိတ်13ပါးရှိရင်စေတသိက်လည
်း
အဲ့ဒါကိုစိတ်တေနတမမုဒ္ဓိသေးလို့တင်းညိုဆရာကပြိပါဒပြုပါတယ်ဒီတော့ဒီမှာအကုသိုလ်စိတ်က12ပါးဆိုတော့စေတသိက်လည်းပဲစေတသိက်ကတော့တခြားစေတသိက်တွေလည်းပါတယ်ဒီနေရာမှာတော့စေတနာကောင်းဆောင်တဲ့အတွက်စေတနာစေတသိက်ကိုဂိုင်ပြောမယ်နော်ဒီတော့အကုသိုလ်စိတ်က12ပါးရှိတဲ့အတွက်စေတနာလည်းဘယ်နှပါးရှင်မလဲ12ပါးရှင်ပဲ၎င်းစေတနာ12ပါးကိုတော့အပုံညာပြီးသင်္ခါရလို့ခေါ်ပါသည်မသင်္ခါရလေပြန်ပြောဦးမယ်ပြန်ပြောဦးမယ်အပုံညာပြီးသင်္ခါရဆိုတာတခြားလားအကုသိုလ်တရားတွေလားအကုသိုလ်တရားတွေကဘယ်နှပါးရှိသလဲပြီးတော့12ပါး၎င်းစိတ်12ပါးမှာစေတနာလည်းဘယ်နှပါးရှင
်
၎င်းစေတနာ12ပါးကိုဘာသင်္ခါရလို့ခေါ်မယ
်
ဟုတ်ပြီဟုတ်ပြီယောဂီတွေမှတ်နိုင်တာပဲဒါကြိုးစားမှတ်ပါနောက်တစ်ခါဘာသင်္ခါရလဲပုံညာပြီးသင်္ခါရဆိုတာတခြားလားကုသိုလ်တရားတွေလား ကုသိုလ်တရားတွေကဘယ်သူတွေများပါလဲမေးတဲ့အခါကျတော့မှတ်လိုက်စမ်းပါမဟာကုသိုလ်စိတ်က10ပါးမဟာကုသိုလ်စိတ်က10ပါး10ပါးနောက်တစ်ခါယူပကုသိုလ်စိတ်က5ပါးယူပကုသိုလ်စိတ်က5ပါး10နဲ့5နဲ့ပေါင်းတော့
15
ပါးအဲ့ဒီ၎င်းစိတ်73ပါးမှာစေတနာလဲဘယ်နှပါးရှင်မလဲ
73
ပါးရှင်ပါ၎င်းစေတနာ73ပါးကိုဘာသင်္ခါရလို့ခေါ်မယ
်
ဟုတ်ပြီဟုတ်ပြီဟုတ်ပြီတစ်ခေါက်ပြန်ပြောပါဦးမယ်မမှီသွားအောင်ပုံညာပြီးသင်္ခါရဆိုတော့တခြားလားကုသိုလ်တရားတွေလားကုသိုလ်တရားတွေကဘယ်သူတွေများလဲမေးတော့မဟာကုသိုလ်စိတ်ကဟုတ်ပြီယူပကုသိုလ်စိတ်ကရှင်နဲ့ငားနဲ့ပေါင်းတော့၎င်းစိတ်73ပါးမှာစေတနာလဲဘယ်နှပါးရှင
်
၎င်းစေတနာ73ပါးကိုဘာသင်္ခါရလို့ခေါ်မယ်ရှင်းရရှင်းရလားနောက်တစ်ခါဘာသင်္ခါရပါလိမ့်အာနေဇာပိသင်္ခါရအာနေဇာပိသင်္ခါရဆိုတာကတော့ဗြဟ္မပြေရောက်ကြောင်းဇန်သမထတရားတွေဗြဟ္မပြေရောက်ကြောင်းအဲ့ဒါဘသူတွေလဲလို့မေးတဲ့အခါကျတော့မှအာယူပကုသိုလ်စိတ်၄ပါးအာယူပကုသိုလ်စိတ်၄
ပါး ၄ပါး
၄ပါး၎င်းကုသိုလ်စိတ်၄ပါးမှာစေတနာလဲဘယ်နှပါရှင
်
၄ပါးရှင်နေ၎င်းစေတနာ၄ပါးကိုဘာသင်္ခါရလို့ခေါ်မယ်သဘောပါရဲ့လားပြန်ပြောလိုက်ပါဦးမယ်တကောက်အာနိစာပိသင်္ခါရဆိုတာဟာဗြဟ္မပြေရောက်ကြောင်းဇန်သမထတရားတွေအဲ့ဒါဘသူတွေလဲမိတော့မှအာယူပကုသိုလ်စိတ်၄ပါး၎င်းစိတ်၄ပါးမှာစေတနာလဲဘယ်နှပါးရှင
်
၎င်းစေတနာ၄ပါးကိုဘာသင်္ခါရလို့ခေါ်မယ
်
သင်္ခါရဘယ်နှမျို
း
သဘောပါရဲ့လားဟုတ်ပြီနောက်တစ်ခါရှင်းသွားလိုက်တော့ဘသူတွေပါလေဝိညာဉ်တွေ့တယ်ဝိညာဉ်တရားကိုကောက်တော့မယ်ဆိုတော့လည်းပဲဝိညာဉ်တရုပ်ကိုအရင်ထုတ်ပါဘာတရုပ်အရင်ထုတ်ရမလဲဝိညာဉ်တရုပ်ထုတ်တဲ့အခါကျတော့ဝိညာဉ်သည်နှစ်မျိုးရှိတယ်လို့မှတ်လိုက်စမ်းပါဝိညာဉ်ဘယ်နှမျို
း
နှစ်မျိုးနှစ်မျိုးကဘာတွေလဲလို့မေးတော့လိုက်ဆိုကြည့်သားမှာပဋိသန္ဓေဝိညာဉ
်
ပဝတိဝိညာဉ
်
ဝိညာဉ်ဘယ်နှမျို
း
နှစ်မျိုးကပဋိသန္ဓေဝိညာဉ်ပဝတိဝိညာဉ်ဝိညာဉ်ဘယ်နှမျို
း
အဲ့ဒါလို့နှစ်မျိုးရှိသည့်အ ਨੇ ကဒီနေရာမှာဝိညာဉ်အရနှစ်မျိုးစလုံးမอยู่ပါနဲ့တစ်မျိုးတည်းอยู่ပါဘာဝိညာဉ်อยู่မလဲမေးတော့ပฏิတန်နေဝိညာဉ်ကိုอยู่ပါဘာဝိညာဉ်อยู่ရမှာတော့ပဝတိဝိညာဉ်ကိုอยู่ရမှာလားမอยู่ပါဘူးလား မอยู่ပါဘူးဘာဖြစ်လို့မอยู่ရလဲဒီနေရာမှာပဝတိဝိညာဉ်ဖြစ်ကိုမဖြစ်နိုင်သေးဘူးပဋိသင်္ခါရကိုဋ္ဌိဝိညာဉ်ဆိုတာလေတခါကြီးတွေတခါမကြီးတွေကစာတန်ပေတန်နဲ့ပြောနေလို့မသိတာပါတကယ်စင်းစစ်တော့ခင်ဗျားတို့သိပြီးသားပါပဲသူတော်ကောင်းတို့မှာမျက်စိဆိုတာမရှိဘူးလားရ
ှိပါ
ဘူးမျက်စိရှိရင်အဆင်းနဲ့မတိုက်ဘူးလားမျက်စိနဲ့အဆင်းနဲ့တိုက်ရင်ဗာစိတ်ပေါ်မြင
်စိတ်ပါ
ပဲမြင်စိတ်ဆိုတာမြန်မာလို့ပြောတာစာလို့ပြောမယ်ဆိုရင်သက္ခူဝိညာဉ်ဗာတဲ့သက္ခ
ူဝိညာ
ဉ်သူလဲဝိညာဉ်ပဲမော်လားအဲအဲ့ဒီဝိညာဉ်ကပိုးတီဝိညာဉ်လို့ခေါ်တယ်ပဋိသန္ဓေတေဃာသာလေးမှာမျက်စိဆိုတာရှိအောင်မလား
ရှိပါဘ
ူးမျက်စိမှမရှိဘဲနဲ့အဆင်းနဲ့ကောတိုက်မလားတိုက်ပါဘ
ူး
မျက်စိနဲ့အဆင်းနဲ့မှမတိုက်ရင်လည်းမြင်စိတ်ဆိုတဲ့စက္ခုဝိညာဉ်ပေါ်နိုင်ပါမလား
ပ
ေါ်နိုင်ပါဘူးဘာဖြစ်လို့မပေါ်နိုင်လဲဆိုမျက်စိကိုမဖြစ်သေးလို့ဟုတ်တယ်မဟုတ်လားနာဟောပဋိသန္ဓေတေဃာသာလေးမှာနာဟောရှိပါလား
မ
ရှိသေးပါဘူးနှာခေါင်းရော
ရှိပါ
ဘူးလျာရော
ရှိပါ
ဘူးကိုယ်ရော
ရ
ှိပါဘူးကိုကတော့ရှိပြီအကုန်လုံးမရှိလို့ရှောက်ပြောနေကိုကတော့ရှိပြီကိုမမရှိလဲဘယ်ရဆတော့မှာတော့လို့ပဋိသင်္ခေကံမစားယုံဆိုတာကိုဘောဗျာထားပါတော့အဲ့ဒါကမဖြစ်နိုင်တဲ့အတွက်ပိုးတိဝိညာဉ်မอยู่ပါဘူးဒီနေရာမှာဘာဝိညာဉ်อยู่မလဲမေးတော့ပဋိသင်္ခေဝိညာဉ်อยู่မယ်ဒီမှာဝိညာဉ်လို့ဟောလိုက်ဒီနေ့ဒီပိုင်းနေတဲ့ဒါပဋိသင်္ခေဝိညာဉ်ဟောတာလို့ယောဂီတို့ကသိပြီးသားဖြစ်ရမှာနော
်
ဒါဖြင့်ပဋိသင်္ခေဝိညာဉ်ရတရားကိုကောက်မယ်ဆိုလို့ရှိရင်ပဋိသင်္ခေစိတ်16ပါးကိုကောက်ပါပဋိသင်္ခေစိတ်16ပါးကိုကောက်ပါပဋိသင်္ခေဆိုလို့ရှိရင်20ရှိအသင်္ညာတဗမာကြီးတွေကယုတ်နဲ့ပဋိသင်္ခေနေတဲ့အတွက်ယုတ်ပဋိသင်္ခေတဘာဝထဲလို့ရှိရင်စိတ်ပဋိသင်္ခေက16ပါးယုတ်ပဋိသင်္ခေကတဘာအလုံးပေါင်းပဋိသင
်
္ခေ20ရှိတယ်ဒီတော့ပဋိသင်္ခေလို့သာမညာမေးရင်20ပဋိသင်္ခေစိတ်လို့ခွဲခြားပြီးမေးရင
်
16ပါးဒီနေရာမှာဝိညာဉ်ရပဋိသင်္ခေစိတ်16ပါးအဲပဋိဝိညာဉ်ရပဋိသင်္ခေဝိညာဉ်ကိုယူပဋိသင်္ခေဝိညာဉ်ရတေကိုကောက်တော့ပဋိသင်္ခေစိတ်16ပါးပဋိသင်္ခေစိတ်ဘယ်နှပါးလဲ16ပါး16ပါး16ပါးကဘာတွေများလဲမေးတော့မှာအာဟိတ်ပဋိသင်္ခေစိတ်2ပါးအာဟိတ်ပဋိသင်္ခေစိတ်2ပါးမဟာဝိဘက်ပဋိသင်္ခေစိတ်က10ပါးမဟာဝိဘက်ပဋိသင်္ခေစိတ်က10ပါး10ပါးပေါင်းလိုက်တော့ဘယ်လောက်ရပါ့မလဲ10ပါးနောက်တကယူပဝိဘက်ပဋိသန္ဓေစိတ်က5ပါးပေါင်းလိုက်တော့
5ပါး
နောက်တကအာယူပဝိဘက်ပဋိသန္ဓေစိတ်က4ပါးပေါင်းလိုက်တော့
5ပါး
အဲ့ဒါဘာစိတ်16ပါးလဲပဋိသန္ဓေစိတ်16ပါး မကောင်းမမီးရဲ့လားအာဟိပတိတန်နေစိတ်ကနှစ်ပါးမဟာဝိပပတိတန်နေစိတ်ကရှစ်ပါးယူပေါင်းလိုက်တော့ဘယ်လောက်ရပါ့မလဲယူပဝိပပတိတန်နေစိတ်ကငါးပါးဘယ်လောက်ရသွားပါလဲအာယူပဝိပပတိတန်နေစိတ်ကပေါင်းလိုက်တော့ဘယ်လောက်ပါလဲအဲ့ဒါဘာစိတ်19ပါလဲအေးပတိတန်နေစိတ်19ပါတဲ့နောက်တစ်ခါဒီဘက်သွားလိုက်တော့ဘယ်သူတွေပါလဲအဲ့နံယုံနာမိစ္ဆာရူပိစ္ဆာနာမရူပံနံဒီ၎င်းယုတ်ဒီ၎င်းနံယုတ်ဒီ၎င်းနံနဲ့ယုတ်ဒီနေရာမှာနံအရာကိုတော့စေတသိက်နံကိုကောက်ပါဘာနံကိုကောက်ရမလဲနံဆိုတာကနှမျိုးရှိတာကိုစိတ်နံနဲ့စေတသိက်နံဒီနေရာမှာနံရဘာနံကောက်စေတသိက်နံအဲစေတသိက်နံကောက်ယုတ်အရာတော့ယုတ်28ပါးလုံးကိုကောက်ပါယုတ်ဝေယယုတ်28ပါးလုံးကိုကောက်ပါမကောမမီးရဲ့လားဘယ်တော့ကတော့မမီးရမယ်ဒါသီးသီးသီးတိုက်တဲ့အချက်လက်ကလေးတွေမို့လို့ငါတပင်ပန်းပြောနေတာနောက်ဆစ်သွားလိုက်တော့ဘသူတွေ့လဲအေးဒါလာရဲ့နာပြောတော့မယ်ဆိုတဲ့အခါကျတော့စာလုံးလေးတွေနည်းနည်းပြင်ရမယ်ဗျာတာဆိုတာလေးကစားလင်ရနေပြောင်းလာတာအနည်းငယ်ပြောတော့မယ်ဆိုတော့မူရင်းပြန်လိုက်တာမဟုတ်တော့ဘူးစာပြတော့တယ်နောက်ဒီမှာလာကြီးလေးကဝါစာတိလိဋ္ဌစာလို့ပြောတာမြန်မာလိုပြောစကားပြောချောအောင်ထဲ့ထားတဲ့သဘောအတိပ္ပယ်ပြောတော့ तू မပါဘူးတဲ့ဒါကြောင့်မလို့လာကြီးလေးကိုခဏဖြက်လိုက်ဖြက်ပြီပလားလာကြီးဖြက်လိုက်တော့ဗာကြံလေอ๋อเดี๋ยวตัวမျိုးนี่บาเปียลาจี้ขึ้นไล่တော့เยฉาလေးจันน่ะบ่ลาจี้เนี่ยด้วยနေတာเยฉาလေးရှိတာပဲฉะตัวตูตัดตัดနေတာပဲลาจี้လေးขึ้นไล่တော့ဘယ်သူจันလဲเยฉาလေးကိုဆန့်လိုက်တဲ့အခါကျတော့အာเยฉาအာဒီဘက်ကယရဏနဲ့တွဲလိုက်တော့အာယရဏဘယ်ဘက်ကဆားလိုက်နဲ့တွဲလိုက်တော့သာအာယရဏဘယ်လိုဖြစ်သွားလဲသာအာယရဏသာဆိုတဲ့ပါဠိက6ခုသင်္ချာအ ਨੇ ကိုဟောတယ်အာယရဏဆိုတာကတော့အာယရဏပဲအဲ့ဒါပေါင်းပြီးတော့မြန်မာပြန်လိုက်မယ်ဆိုရင်6ပါးသောအာယရဏပြောကြည့်ကြမှာပါတယ်ဟုတ်ပြီ6ပါးသောအာယရဏဆိုတာဘာလေးလဲသိဖို့ရောမလိုဘူးလားလိုလားဟုတ်ပါပါဘယ်လိုလို့ရှိရင်တယောက်မကြံအကုန်လုံးလက်ညှိုးလေးတွေထောင်းလိုက်ပါထဲထောင်ပြီးလို့ရှိရင်ကိုရှိတာလေးတွေကိုထောက်ပြီးဆိုအောင်ဆိုလိုက်စမ်းပါမျက်စိနားနှာခေါင်းလျှာကိုစိတ်ကကုပ္ပစီတွေကြီးပဲလေသားလာရင်တော့ဆိုတာဒါပဲဟုတ်ပြီလားကဲပြန်ဆိုလဲပေါင်းပြန်ဆိုလဲပေါင်းမျက်စိနားနှာခေါင်းလျှာကိုစိတ်အဲ့ဒါပါခေါ်လေအဲတလာယရဏရှင်းရချင်းရလားအဲဒီတရားကိုလေးနဲ့သိတင်တယ်နော်တကအီးတွေတော့မဟိတ်ဒီနောက်တကရှင်းသွားလိုက်တော့ဘသူတွေ့ပါလေအဲဖတ်တဆိုတာကတော့ဘာမှမကောင်းတဲ့သူ့ဖတ်တစေတသိက်ကိုပဲကောက်ဖတ်တတရားကိုကောက်တော့ဘသူကောက်မလဲဖတ်တစေတသိက်ကိုပဲကောက်ဖတ်တစေတသိက်ရဲ့သဘောကဘယ်လိုရှိတယ်လဲဖုတတိတိဖတ်တော့တွေးထိတတ်တဲ့သဘောဟာဖတ်တာတွေ့ထိတတ်တဲ့သဘောဟာဖတ်တာဘာနဲ့ဘာနဲ့တွေ့ထိတာလဲမေးတော့အဲ့ဒါနဲ့အဲ့ဒါနဲ့ပေါ့ဗျာလို့ပြေးလိုက်တာပေါ့ဘာနဲ့ဘာနဲ့တွေ့ထိတာပါလေအာယုံနဲ့ဘာလားကဲအာယုံဆိုတာဘာလဲဓာရဆိုတာဘာလဲမေးတော့ဘာရပါဗျာပေါ့ဒါပဲရှိတာပဲသူကဘာအာယုဆိုတာတွေးတော့မူအာယုဆိုတာကယူပောင်းတတ်တာကိုခဏအောင်ရတာဖို့တာပဲအဲ့ဒါလေအာယုကြီးလေအဲ့ဒါအာယုဆိုတာတွေးတော့မူတဲ့ဓာရဆိုတာကတော့ဓာရပါဗျာတဲ့တော်တော်ရှင်းတာပဲနော်တော်တော်ရှင်းပါလေသူလည်းသူသိတာသူဖြေတာလေဒါမစိမ့်တော့ပါဘူးကိုဖြေကိုတဏ္ဍာကိုဖြေပေါ့ပိုင်းရင်ဖြေမေးမှာပေါ့မပြေပဲမြုံနေလို့ကတော့ဘုန်းကြီးကဘာလို့လုပ်သိမလဲ အလိုလိုပြင်လို့ပြင်ပေးလို့ရဒီတော့အာယုံဆိုတာကတော့ခုနအစဉ်အတန်အရသာတွေးကြည့်စရာကြံတွေးစရာဆိုတာအာယုံပေါ့ဗျာဒွါရဆိုတာကတော့ခုနပြောခဲ့တဲ့မျက်စိနားနာလျာကိုစိတ်ပေါ့ဒီတော့အာယုံနဲ့ဒွါရဆိုပြန်တော့လေအာယုံဆိုတာကဘာမှမသိဒွါရဆိုတာကဘာမှမသိဒီလိုကရှိသေးတာဟုတ်ဗျာအဲ့တော့မင်းတို့ရှုပ်ပါတယ်ကွာတဲ့စာရိပေတွေနဲ့ပြောတော့နားညာမင်းတို့ကဗမာလေးဆိုတော့ဗမာတကားနဲ့ငါဥပမာလေးဆောင်ပြီးရှင်းပေးပါမယ်တဲ့ဖတ်တာဓာတ်ခိုက်ပုံလေးကိုလေတီကားတော်ဆရာကဖတ်တာဓာတ်ခိုက်ပုံလို့ရှင်းပေးတာသိကောင်းတယ်ထင်းကနေနေအောင်မြင်ရတယ်ဥပမာဆိုကြပါသို့ရဲ့ယောဂီတို့အားလုံးဥပဒင်းကိုကြည်နေတဲ့အချိန်ခါမှာဥပဒင်းကဒီပလင်ပေါ်မှာမလျှောက်သီးတွေကတပကံကြီးသိထက်တာဒီမှာစားတွေကတပကံထဲ့တာအဲ့ဒီမှာယောဂီတို့ကြည်နေတဲ့အချိန်ခါမှာပဲဥပဒင်းကခတ်တီတီနဲ့ကြောက်သီးသေးကြီးကိုယူလိုက်စားတွေနဲ့ဇွားဇွားနဲ့တုပ်ပြီးညံညံညံယောဂီတို့ဘာဖြစ်လာလဲမအခုတော့များလာပြီမဟုတ်လားအများတို့နော်များမလားများလားယောဂီတို့စားလို့လားစားပါဘူးခင်ဗျာအေးဘာဖြစ်လို့များတာလဲပြီးတော့ဥပဒင်းစားတာကိုမြင်ပြီးတော့တခါတည်းတခါတည်းအလိုလိုနေရင်ဗျာထဲမှာသေးရများလာတာဟုတ်တော့မလားသေးများလာတာနော်ဟိုတနည်းမှာဥပဒင်းတရားဟောတယ်ဥပဒင်းကအဲ့လိုရှောက်သီးတွေနဲ့စားတွေနဲ့တို့စားပြတော့ဘာဖြစ်လဲသွားချင်းပါတယ်ဗျာချို့တကမာကြီးတွေလေသူသားလာမှာမဟုတ်ဘူးနဲ့သူကသွားချင်းတယ်။တေးများတယ်လို့ဖြစ်စေချင်တာသွားချင်းပါတယ်ဘုရား။နောက်တနည်းအားဖြင့်ဥပမာပြောအောင်မယ်ဆိုလို့ရှိရင်ကဲယောဂီတို့ဒီနောက်မှာထိုင်းနေတယ်။ဟိုးနောင်နာနေပြီးတော့တခါတည်းတမန်တလင်းပေါ်မှာကလေးတယောက်ကတမန်တလင်းပေါ်မှာသဲလေးတွေဖြူပြီးတော့ဟိုးမိဖို့ကြောင့်နေရတန်စလုံးတစ်လုံးယူတဲ့ပြီးတော့အဲ့ဒီသဲပေါ်မှာတန်စလုံးခင်းတင်ပြီးတော့ជីជីជីနဲ့ပေါ်တော့ဘာဖြစ်တော့သွားကြည့်အောင်ခင်ဗျားတို့သွားဘာလို့လို့တော့ဟိုကနားနဲ့အတန်နဲ့အာယုံနဲ့ဓာရခုနကမျက်စိနဲ့အစင်းအာယုံတိုက်တာတွေ့ကြည့်တာလေဖတ်တာအခုကနားနဲ့အတန်နဲ့တိုက်တာဟိုကဇလုံးပုတ်တန်ကြားတယ်ဟိုနားလာတိုက်တိုက်တော့အလုံးလုံးနေနေဘာဖြစ်သွားကြည့်တာအဲ့ဒါသွားကြည့်တာဆိုတော်သေးတော့ဒီနေရာမှာဥပဒေအရဟောတယ်အဲ့ဒါလိုကလေးကဇလုံးဖင်တန်ဒီတဲ့ပေါ်မှာတင်ပြီးတော့ပုတ်တော့ဒကာကြီးတွေဒကာကြီးတွေဘာပြစ်ကြတော့ဆိုတော့ဒကာမကြီးတယောက်ကအသေးရပါတယ်ဖယားသူကရေးတယ်မှာအသေးရတာတွေပါလုံးနေသေးပြီးပြောတာလည်းဟုတ်တော့ဟုတ်တာပဲနော်အသေးရတယ်လည်းဖြစ်နေတာပဲအဲ့ဒါဘာလဲပြီးတော့ဖတ်တာတဲ့ဟုတ်လားဖတ်တာနောက်တစ်ခါဟိုဘက်သွားလိုက်တော့ဘုသူတွေ့လဲဝေဒနာဝေဒနာတရားကိုကောက်တော်လဲဘာမှမကောက်နဲ့ဝေဒနာစေတသိက်ကိုပဲကောက်ပါဘာစေတသိက်ကိုကောက်မလဲအဲဝေဒနာစေတသိက်ကိုကောက်ပါဝေဒနာရဲ့သဘောကဘယ်လိုရှိတယ်လဲဝေဒယတိတိဝေဒနာခံစားရတဲ့သဘောလေးဟာဝေဒနာတကအဲ့ဒီခံစားတာကမှကောင်းတာလေးခံစားတော့ဒုက္ခဝေဒနာမကောင်းတာခံစားတော့ဒုက္ခဝေဒနာအလေလသဘောလေးခံစားတော့အရင်ကအပြည့်ဝေဒနာဘယ်နှပါလဲဘာတွေများလဲပြီးတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ခာဝေဒနာဝေဒနာဘယ်နှပါသုံးပါအရင်ကအပြည့်သုံးပါအကျေပွားမယ်ဆိုလို့ရှိရင်လေတရားနဲ့ရှစ်ပါးလောက်ရှိတဲ့အကျေပွားရင်ဘယ်လောက်ရှိတရားနဲ့ရှစ်ပါးဘာတွေများလဲပြီးတော့ကြပြာလေးလိုက်ဆိုကြည့်เนาะဦးဦးဇင်းတို့ရေးထားတဲ့စာအုပ်ထဲမှာလည်းအဲ့ဒါတွက်ချက်ပြီးပြထားတာရှိပါတယ်အခုကြပြာလေးလိုက်ဆိုကြည့်ဝေဒနာ3ဒံဝေဒနာ3ဒံတိထာခံ
တိထာခံ
အာကာတန်နှင့်မြောက
်အာကာတန်နှင့်မြောက
်ဝေဒနာ3ဒံ
ဝေဒနာ3ဒံတ
ိထာခံ
တိထာခံ
အာကာသနှင့်မြောက
်အာကာသနှင့်မြောက
်ဝေဒနာ3ဒံ
ဝေဒနာ3ဒံတ
ိထာခံ
တိထာခံ
အာကာသနှင့်မြောက
်အာကာသနှင့်မြောက
်ဝေဒနာအစိ
ဝေဒနာအစိ
တရားရှိ
တရ ရာရှိ
ဖြစ်ဤကိုမာယော
ဖြစ်ဤကိုမာယော
ဝေဒနာအစိ
ဝေဒနာအစိ
တရာရှိ
တရာရှိ
ဖြစ်ဤကိုမာယော
ဖြစ်ဤကိုမာယော
ဝေဒနာအစိ
ဝေဒနာအစိ
တရာရှိ
တရာရှိ
ဖြစ်ဤကိုမာယော
ဖြစ်ဤကိုမာယော
အားပြောလိုက်တယ်ဒုက္ခဒုက္ခဥပေက္ခလို့ခေါ်တဲ့အရင်းခံဝေဒနာ၃ပါးကိုတည်လိုက်ပါတဲ့အာကာတန်နှင့်မြောက်အာဆိုတာကအာယုံ၆ပါးကာဆိုတာကကာလ၃ပါးတန်ဆိုတာကတန်တန်၂ပါးဟုတ်ပြီလားအာဆိုတာကအာယုံ၆ပါးဝိပံတတံကဏံယတံဘုဒ္ဓဘာယုံဓမ္မယုံအာယုံဘယ်နှပါး၆ပါးကာဆိုတာကအတိန်အနာဂတ်ပိစုတ်ပါကာလဘဏပါဘုရ
ား
တန်ဆိုတာကတန်တန်နှစ်ပါဣဇဒတန်တန်ဗဟိတတန်တန်ခဏပြည့်အတွင်းတန်တန်အပြင်းတန်တန်ဒါလိုမို့လားပြီးတော့ဒီဝေဒနာ၃ပါးသည်ဒုက္ခဒုက္ခဥပေက္ခဆိုတဲ့ဝေဒနာ၃ပါးသည်တဲ့နော်အာယုံ၆ပါးစလုံးမှာဖြစ်တဲ့အတွေ့အာယုံ၆ပါးနဲ့မြောက်လိုက်တော့ဘယ်လောက်ရလဲ63
78
အဲ့ဒီ78ပါးကိုထပ်ပြီးတော့တည်လိုက်အောင်တဲ့ဒီဝေဒနာ3ပါးသည်တဲ့ကာလ3ပါးစလုံးမှာဖြစ်တဲ့အတွေ့ကာလ3ပါးနဲ့ထပ်ပြီးမြောက်လိုက်တော့ဘယ်လောက်ရလဲ54ဒါက54ကိုတည်ပြီးတော့ဒီဝေဒနာ3ပါးသည်အတွင်းတဏ္ဍာအပြင်တဏ္ဍာ2မျိုးစလုံးမှာဖြစ်နိုင်တဲ့အတွေ့တဏ္ဍာ2ပါးနဲ့ထပ်မြောက်လိုက်တော့အဲ့ဒါဝေဒနာအစီတရားရှိဖြစ်ဤကိုမာရောက်တယ်ဗျာယောဂီတို့သိထားတာက96ပါးသောယောဂဝေဒနာအခုဘုရားဟောတာက96ပါးကရဲ့လား မကောက်ဘယ်လောက်လဲ
108
ပါးတောင်ရှိတယ်ဗျာဟုတ်ပြီလားအချင်းအချင်း3ပါးအကျယ်ပေါ်108ပါးဝေဒနာရှိပါတယ်ကဲဒါပြင်ဟိုဘက်သွားလိုက်တော့ဘသူတွေ့လဲတဏ္ဍာအဲတဏှာတရားကိုကောက်တော့ဘယ်သူမှမကောက်ပါနဲ့လောဘစေတသိက်ကိုကောက်ပါဘယ်သူကောက်မလဲ
လောဘစေတသ
ိက်ကိုကောက်ပါလောဘရဲ့သဘောကဘယ်လိုရှိသလဲလောဘတိတိလောဘလိုချင်တတ်တဲ့သဘောကဘာလဲလောဘအဲ့ဒီမှာလည်းပဲတဏှာသည်အရင်းငါအပြင်3ပါအလဲအလအပြင်အလဲအလအပြင်108ပါနော်အကျင်ပွားရင် 1500ကိလေသာယောဂီတို့ဥပဇင်းတို့ဆုပေးတဲ့ထဲမှာအမြဲတမ်းပါ1500ကိလေသာအပူဓာအလောင်းဓာတို့ချုပ်ရငိမ့်ရသိမ့်ရဖြစ်သောနိဗ္ဗာန်သို့၎င်းဟုတ်တယ်မလားအဲအဲ့ဒါမှာတော့ကြပြာနေတဲ့ကွာဖွဲ့ပုံဖွဲ့နည်းကိုဥပဇင်းတို့ရေးထားတဲ့ဇာအုပ်ထဲမှာသေသေချာချာအပြည့်အစုံရေးပေးထားပါတယ်အဲ့မှာအချိန်မရတဲ့အတွက်အဲ့ဒီဇာအုပ်ထဲမှာကြည့်ပါနော်အဲ့ဒီမှာပါပါတယ်နောက်ဟိုဘက်သွားလိုက်တဲ့အခါကျတော့ဗာလဲဥပါဒံဥပါဒံတရားကိုကောက်တော့မယ်ဆိုလဲဥပါဒံတယုတ်ကိုအရင်ထုတ်ပါဘာရင်ထုတ်မလဲဥပါဒံတယုတ်ထုတ်တဲ့အခါကျတော့၄မျိုးရှိတယ်ဥပါဒံဘယ်နှမျိုး၄မျိုးပါ၄မျိုးကဘာတွေလဲဆိုတော့လိုက်ဆိုကြည့်လိုက်ရှမ်းပါကာမှုပါဒံ
ကာမှုပါဒံ
ဒိဋ္ဌုပါဒံ
ဒိဋ္ဌ
ု
ပါဒံ
သီလပတုပါဒံ
သီလပတ
ု
ပါဒံ
အတ္တဝါရုပါဒံ
အတ္တဝါရုပါဒံ
ဥပါဒံဘယ်နှမျိုးလဲ
4မျိုးပါ
4မျိုးကဘာတွေပါလဲကာမှုပါဒံ4မျိုးပါတယ်ကာမ
ှုပါဒံအတ္တဝါရုပါဒံ
ဘလို့ဖြစ်သွားတာလဲမသိဘူးပရမဘုရားတော့ဟုတ်တယ်လို့ပါလဲကာမှုပါဒံဒိဋ္ဌုပါဒံနောက်ကြတော့ဉာဏ်ဉာဏ်ပါဒံဉာဏ်ဉာဏ်ပါဒံဦးဇင်းပြောတာမှာဉာဏ်ဉာဏ်ပါဒံတခုမှမပါဘူးခင်ဗျားတို့ကြမှာဉာဏ်ဉာဏ်ပါဒံနေထည့်သွားတယ်ဥပါဒံဘယ်နှမျိုးလဲ
4ပါးပါဗျာ
ဒီကာမှုပါဒံတရားကိုကောက်တော့လောဘကိုကောက်ပါငါပြအာယုံကာမဂုံခုံမင်းဆုံးမဲ့တဲ့လောဘကိုကောက်ဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါရုပါဒံ၃ပါးစလုံးကိုတော့ဒိဋ္ဌိကောက်ပါဟုတ်ပြီလားကောက်ပါခြင်းအကြောင်းတော့အဲ့ဒီရေးတဲ့စာအုပ်ထဲမှာဗာပိသရှိပါတယ်ဒီတော့ကာမှုပါဒံတရားကိုကောက်တော့ဘာကောက်မလဲလောဘကိုကောက်ပါဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါရုပါဒံနေတရားကိုကောက်တော့
ဒိဋ္ဌိ
ဒီတော့ရှေ့တစ်လုံးကလောဘနောက်သုံးလုံးက
ဒ
ိဋ္ဌိဒါပေမဲ့တယုတ်ထုတ်တော့တာ၄မျိုးထုတ်ရတာတရားကိုကောက်တော့၂မျိုးတယ်ဘယ်သူနဲ့ဘယ်သူလဲလောဘနဲ့ဒိဋ္ဌိပြန်ပြောကြည့်ပါဦး လောဘနဲ့ဒိဋ္ဌိသဘောပါရဲ့လားဟုတ်ပြီရှင်းသွားလိုက်တော့ဘသူတွေပါလိအဲကာမဘဝတရားကိုကောက်တော့ဘာမှအဆန်းပြမဟုတ်ပါဘူးတဲ့ဟိုသင်္ခါရတုံးကကောက်ခဲ့တဲ့စေတနာ29ပါးကိုပဲကောက်ပါသင်္ခါရတုံးကယောဂီတို့ကောက်ခဲ့တာစေတနာ29ပါးရှိအာဟုသူစေတနာက12ပါးနော်ပုံညာပြီးသင်္ခါရကုသိုလ်စေတနာက73ပါးစနေနဲ့73နဲ့ပေါ့25 20နဲ့5နောက်အာနိသာပိကုသိုလ်စေတနာက4ပါးခုနကတော့25နဲ့4နဲ့ပေါင်းတော့29ပါးအဲဒီကာမဘဝမှာလည်းပဲအဲ့ဒီ29ပါးကိုပဲကောက်ပါတဲ့ဘာမှအစံပြမဟုတ်ပါဘူးတဲ့ဒါမျိုးတခုတော့ရှိတာဘာဒီလိုတော့မေးစရာရှိတယ်အရှင်မြတ်ဒီလိုဆိုလို့ရှိရင်ဗျာသင်္ခါရဟောလိုက်ရင်ပြီးရောပေါ့ဗျာကာမဘဝကြီးကဘာလို့ထဟောတာတော့ဗျာဒီသင်္ခါရနဲ့ကာမဘဝဘာထူးလို့လဲဖရလို့မေးတော့မှမြတ်စွာဘုရားကထူးတာပေါ့ကွာတဲ့မထူးရင်ငါပဲဟောပါမလဲထူးလို့ထဟောထားတာပေါ့ဘာထူးတယ်လဲလို့မေးတဲ့အခါကျတော့သင်္ခါရမှာကောက်တဲ့စေရနာကစေရနာ29ပါးကအတိတ်မှဖြစ်တာဘယ်မှာဖြစ်တာလဲအိမ်မှာဖြစ်ပါဗျာကာမဘဝမှာကောက်တဲ့စေရနာ29ပါးကြတော့ကာလချင်းကြတော့တူသလားတူပါဗျာမထူးလားထူးနေသလားတူပါဗျာသင်္ခါရကဘာကာလအတိတ်ပါဗျာကာမဘဝကဘာကာလအတိတ်ပါဗျာအဲဒီလိုကာလထူးကြတဲ့အတွက်ကာလကွဲပြားတဲ့အတွက်ကာမဘဝကိုငါဖေကထားဟောကြတာပါတဲ့ဟုတ်ရဲ့လားအခုကာမဘဝတရားကိုကောက်ရင်စေရနာဘယ်နှပါးကောက်ဘယ်မှာဖြစ်တဲ့စေတနာ29ပါပိဿုပံကာလမှာဖြစ်တဲ့စေတနာ29ပါကိုကောက်ပါနောက်ဟိုရှိသွားလိုက်တော့ဘုသူတွေ့လေအဲဇာတိတရားကိုကောက်တော့ဘာမှအဆန်းပြမဟုတ်ဘူးဥပဇင်းတို့သောတော်ဘုရားပြောခဲ့တယ်လို့ပဲခန္ဓာ5ပါးကိုပဲကောက်ဇာတိနဲ့ခန္ဓာ5ပါးဒီဂုံနဲ့တရဂုံနဲ့တရဟာကွဲလို့မရဘူးဇာတိကောက်ရင်ခန္ဓာ5ပါးပါမှာပဲခန္ဓာ5ပါးကောက်ရင်လေအဲကြောင့်ဇာတိတရားကိုကောက်ပါဆိုတော့ဘုသူကောက်ခန္ဓာ5ပါးကောက်ပါသရမရဏတရားကိုကောက်တော့လဲဘာကောက်မလဲခန္ဓာ5ပါးပဲကောက်ပါတဲ့ဒီတော့ဥပဇင်းဒီမနဲ့တပင်တပန်းအဝိဇ္ဇာအစသရမရဏအဆုံးအင်္ဂါ12လုံးကိုတစ်လုံးစီတစ်လုံးစီငန်းတိုက်ပြီးတော့တရားကိုဒီကောက်ပြလာခဲ့တာဖြင့်ယောဂီတို့ပဋိစ္စသမုပ္ပါနဲ့ဇတ်လို့ဘ ഹു တုတ္တတွေအများကြီးရသွားပါပြီဟုတ်ရဲ့လားအင်ပရိသသမုပ္ပါသင်္နန်းနေတက်ပြီးတော့ဒီတရားကိုဒီလောက်မှကိုကိုပြပြမသိရင်လေဒါလူသေးတယ်လို့ဆိုရမှာပဲအခုတော့ဒီမှာအဝိဇ္ဇာအစသရမရဏအဆုံးအင်္ဂါ12လုံးကိုတစ်လုံးနေတစ်လုံးနေတခါတည်းငန်းတိုင်ပြီးတော့တရားကိုဒီကောက်ပြလာခဲ့တဲ့အတွေ့ယောဂီတို့မှဘ ഹു တုတ္တတွေများစွာမရဘူးလားရရသွားပါပြီတဲ့အဲ့ဒါတရားကိုများနေပါပဲနောက်ကြတော့မှ내ပြင်ရကြတော့မှ3ပါအဆက်ကိုကြာကြာနာနာပြောမယ်ဟုတ်လားအဲ့ဒီသုံးပါအဆက်ကအင်မတန်အရေးကြီးပါတယ်အဲ့ဒီအရေးကြီးတဲ့သုံးပါအဆက်ကိုမနေ့ပြန်ကြတော့ကြားကြနာနာကြီးရှင်းအောင်နေအောင်ပြောပါမယ်တဲ့ဒီနေ့တော့나이ရှိတဲ့အတွက်သာဓုကိုတော့ကြအောင်စို
့အာလုံးမဲ့ကိုစိတ်နှပြချမ်းမာချမ်းသာကြပါစေ